ကနေဒါနိုင်ငံအက်ဒမန်တန်မြို့မှာဒီကနေ့ကံခဲ့တဲ့ခုနှစ်ကြိမ်မြောက်အမျိုးသမီးကမ္ဘာဖလားအချိုဘိုလူပွဲမှာလက်ရှိချန်ပီယံဂျပန်အသင်းကအင်္ဂလန်အသင်းကို2-0နဲ့အနိုင်ရပြီးဘိုလူပွဲတက်သွားပါပြီ။ကစားပွဲစပြီး32မိနစ်မှာဂျပန်အသင်းကပ္ပတိန်အေယာမီယာမာကပယ်နယ်တီတကူသွင်းခဲ့ပြီးတဲ့နောက်မိနစ်40မှာအင်္ဂလန်အသင်းကအလဲတန်းလူဖာရာဝီလျံစ်ကပယ်နယ်တီတကူပြန်သွင်းလိုက်တာပါ။ပွဲပြီးကနီးမိနစ်60နာရီတကိုးစီတည်ရည်နဲ့ရှိနေချိန်မှာအင်္ဂလန်အသင်းနောက်တန်းလူလော်ရာဘက်ဆက်ကကိုကိုကိုပြန်သွင်းလိုက်တဲ့အတွက်ဂျပန်က2-0နဲ့အနိုင်ရရှိသွားတာဖြစ်ပါတယ်။ဒီအချိုဘိုလူပွဲမှာအနိုင်ရရှိတဲ့ဂျပန်အသင်းဟာတနင်္လာနေ့ကအချိုဘိုလူပွဲမှာဂျာမနီကိုအနိုင်ရရှိလိုက်တဲ့အမေရိကန်အသင်းနဲ့ဘိုလူပွဲမှာဆုံကြရမှာဖြစ်ပါတယ်။ဒါဟာအမျိုးသမီးကမ္ဘာဘောလုံးသမိုင်းမှာဒီအသင်းနှစ်သင်းတို့ဒုတိယအကြိမ်ဘိုလူပွဲဆုံကြခြင်းဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်ဖြစ်တဲ့2011ခုနှစ်ကဂျပန်အသင်းဟာအမေရိကန်အသင်းနဲ့ဘိုလူပွဲမှာ2-0နဲ့အချိန်ပိုကစားခဲ့ရပြီးပယ်နယ်တီရှူတောက်ကန်ကြရမှာဂျပန်က3-0စလုံးဝင်အောင်ကန်နိုင်ခဲ့ပြီးအမေရိကန်က3-0အနက်တကောတာဝင်ခဲ့တဲ့အတွက်ကြောင့်ထိုစဉ်ကဂျပန်အသင်းကချန်ပီယံဆုအနိုင်ရရှိသွားတာဖြစ်ပါတယ်။လက်ရှိဘိုလူပွဲကိုအမေရိကန်နဲ့ဂျပန်အသင်းတို့ဇူလိုင်လ5ရက်နေ့မှာဗန်ကူးဗားမြို့မှာကံကြရမှာဖြစ်ပါတယ်။တတိယနေရာအတွက်အင်္ဂလန်နဲ့ဂျာမနီအသင်းတို့ဇူလိုင်လ4ရက်စနေနေ့မှာကံကြမှာဖြစ်ပါတယ်ရှင်။